ကချင်ပြည်နယ်ဗမော်ဘက်မှာကိုဗစ် -19 ကူးစက်သူတွေများပြားလာနေတဲ့သတင်းကိုလည်းတင်ပြပေးကြပါမယ်။ကချင်ပြည်နယ်ဗမော်မြို့အတွင်းရောဘတ်နှစ်ချင်းခရီးရန်မိဘမဲ့ဂေဟာကျောင်းမှာကျောင်းသားအများစုနဲ့ဝန်ထမ်းတချို့မှာကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိပါတယ်။ရောဂါပိုးတွေ့ရှိထားတဲ့သူတွေကိုတီးတန့်ခွဲထားတယ်လို့ဘာသာရေးခေါင်းဆောင်တွေကပြောပါတယ်။ဒီမိဘမဲ့ဂေဟာကျောင်းဟာရောဘတ်စစ်ဆောင်စခန်းထဲမှာရှိတာကြောင့်စစ်ဆောင်ပြည်သူတွေရောဂါကူးစက်ခံရမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။ဒီတောင် VOA သတင်းတော့နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်။
ပမော်မြို့ပင်စင်ကုန်းရပ်ကွက်ရောဘတ်နှစ်ချင်းခရီးရမိဘမဲ့ဂျီဟာကျောင်းမှာကျောင်းသားများစုနဲ့ဝန်ထမ်းတို့ကိုဗစ် -19 ရောဂါကူးစက်ခံနိုင်ရကြောင်းစစ်ဆေးတွေ့ရှိခဲ့တယ်လို့ပမော်ခရိုင်ဆုံနယ်နှစ်ချင်းခရီးရလူမှုဖွံ့ဖြိုးရေးဌာနတာဝန်ခံဦးထိန်မှန်တော်ကပြောပါလေ
။လူတွေအပတ်မှာဟောတာအုပ်နဲ့တနေ့နေ့ရောက်၃ရောက်ဖြားတာပေါ့ဖြားအချိန်တပြားပြတော့ဘယ်ဆက်ဆက်ဖြစ်လဲတော့မသိဘူး။အဲ့ဒါပေါ့စစ်ပြတာပေါ့ပြပြီးအဲ့နောက်နေ့မှာပဲအဲ့ပေါ့စစ်ကြတဲ့ခရီးရပြန်ဆုံးသွားတာသူဒီနေ့ဆုံးလာလားဒီတော့ကိုယ်ကြီးဆုံးလာလားစစ်တမ်းကျောင်းသားပေါ့စနေနေ့ဆန်းကနေပေါ့ကိုအဲ့နောက်ပိုင်းမှာသူတို့အချင်းချင်းစစ်တယ်ပြီးမှပေါ့စစ်ရှိတဲ့လူတွေကစုစုပေါင်း49ယောက်တဲ့မင်းကလေး19ယောက်ယောက်သားလေး28ယောက်ဝန်ထမ်း9ယောက်ပေါ့
ယောက်အဖို့တွေ့ရှိလူနာတွေကိုတိတန့်ခွဲလာပြီးကုသနေတယ်လို့ပြောပါတယ်
တော့ကစစ်ကြည့်လိုက်တော့ positive ကြတဲ့လူတွေကကျွန်တော်တို့တက်တက်ခွဲထားတဲ့ဒီမှာသူတို့ဒီအဲအစားပုံမှန်ဖြစ်အောင်လုပ်ဖြစ်စင်ထားပါဗျာတကယ်လို့ရှားကြည့်လာတော့ကျွန်တော်တို့ဆက်ဆံရာစီးရင်တွေတော့ကျွန်တော်တို့ပို့ပို့တော့ဖြစ်စင်ထားပါတော့
ဆူလိုင်းကကုန်မှာရောဘတ်နှစ်ချင်းခရီးရမိဘမဲ့ကျောင်းမှာကိုဗစ်ရောဂါတန်ရရှိလူနာသူတေဆုံးခဲ့ပြီးကျောင်းကိုစစ်ဆေးခဲ့ရမှာတော့ကိုဗစ်လူနာတွေကိုတွေ့ကြည့်ခဲ့တာပါဒီမိဘမဲ့ကေဟာကျောင်းဟာရောဘတ်စစ်ဆောင်စခန်းကြီးမှာရှိနေလာကြောင်းယောဂကုသမှာစိုးရိမ်နေရသလိုကာကွယ်မှုတွေလှုပ်ဆောင်ထားတယ်လို့ဗမော်ခရိုင်စုံနဲ့နှစ်ချင်းခရိယလူမှုဖွံ့ဖြိုးရေးဌာနတာဝန်ခံဦးထိန်မှန်တော်ကပြောပါတယ
်စစ်ဆောင်တွေလည်းအကင်းထွက်နေတော့တော့တော့ဘာလို့လဲချားထားတာပေါ့ဝင်လဲမှာစီးချမ်းမလို့အဲ့လိုရှိမှထွက်အောင်ကမှခန်းနေပြီးတော့အဲ့လိုကြီးကြပ်ထားတာပေါ့ဗျာရောဘတ်စုံခန်းမှာ3000ကျော်လောက်ရှိတယ်1600လောက်ရှိတ
ယ်ရောဘတ်စစ်ဆောင်စခန်းမှာရှိတဲ့စစ်ဘေးဆောင်တွေဟာ2019ခုနှစ်ကမြန်မာစစ်တပ်နဲ့ကချင်လူလိုက်ရေးဖွဲ့ KIA တို့တကြောပြန်တိုက်ပွဲတွေမှာနေရာကနေတင်းချောင်နေကြရတာပါလက်ရှိပုံမော်မိုးမောင်မြို့နယ်တွင်မှာတိုက်ပွဲတွေဆက်လက်ရှိနေကြကြောင့်စစ်ဘေးဆောင်တွေနေရာပြောင်းဖို့အခက်အခဲရှိနေတဲ့အချိန်ဒီမှာရှိနေပါတယ်ခင်ဗျာ